အရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ဆွေးနွေးပွဲကိုနိုဝင်ဘာလ18ရက်နေ့နဲ့19ရက်နေ့တွေမှာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမှာဖြစ်ပါတယ်။ကျင်းပမယ့်ရက်မတိုင်ခင်မှာထိုင်းနိုင်ငံအတွင်းလုံခြုံရေးကိုတင်းကျပ်ထားပြီးအဖမ်းအဆီးတွေများနေသလိုနိုင်ငံတကာကတက်ကြွလှုပ်ရှားသူတွေကိုလည်းပြည်ဝင်ဝင့်နေစီစစ်နေတယ်ဆိုပြီးအလို့သမားရေးလှုပ်ရှားသူ FET အဖွဲ့ကအမှုဆောင်ဒါရိုက်တာဦးထုချစ်ကပြောပါတယ်။
ဒီကြုံကြုံအကြောင်းပြချက်နဲ့ဖန်စီးတာတွေကျွန်တော်တွေ့နေရတယ်။အစ်ကိုကကျတော့ဖန်ပြီးတော့ပြန်ခုတာပေါ့ဒီလိုအကြောင်းပြပြီးတော့တချို့ကျတော့လည်းအခုဖန်နဲ့စီးရလို့အများစုကတော့ကျွန်တော်မြန်မာတွေကျတော့ဟိုလက်မှတ်မရှိတာပေါ့အဲ့လိုမျိုးနိုင်ငံသားတွေကိုစီစစ်ရင်းနဲ့ကျွန်တော်တို့လက်မှတ်မရှိရတယ်ကျွန်တော်လက်မှတ်မရှိတဲ့အမှုနဲ့ပဲဟိုဖန်ပြီးတော့ကျွန်တော်တို့ဦးကြီးဆိုင်အချုပ်ခံနေပို့တယ်။အဲ့ဒီမှာအခုသူတို့ရဲ့ဒီစီးပွားရေးဒီအရှပစိဖိတ်ဒီစီးပွားရေးဒီလာကမာတော့သူတို့ကအစ်တနာမဖြစ်အောင်ပေါ့နော်ဒီအလုသမားရေးဆက်ချလှုပ်ရှားသူတွေကျွန်တော်နိုင်ငံကကျွန်တော်တို့လုသမားရေးဆောင်ရွက်တဲ့လူတွေကိုလည်းအဲ့လိုပြည်ဝင်ခွင့်နဲ့တားဆီးစစ်တာမျိုးတွေကျွန်တော်တွေ့ရတယ
်။ထိုင်းအစိုးရကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူတွေဆန္ဒပြတာတွေမလုပ်ကြဖို့တားမြစ်ထားတယ်လို့သူ့ကိုတော့သတိပေးမှုတွေရှိတယ်ဆိုပြီးဦးထုချစ်ကပြောပါတယ်
။ကိုလိုနဲ့ပတ်သက်တဲ့ဒီထိုင်းအနာမိုင်တွေကတော့သတိပေးနေတာကနိုင်ငံရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေအဲ့ထိုင်းနိုင်ငံနဲ့မှာဖြစ်တဲ့ကိစ္စတွေကိုတနင်္လာနေ့ရှောင်မှုဟိုထိုင်းဆိုအနေနဲ့သူဒီနိုင်ငံဟိုမျက်နှာပြက်နိုင်တဲ့ဟိုချိုးလုပ်ငန်းတွေဟိုကိစ္စတွေဖြစ်လာလို့ရှိရင်တော့သူတို့အနေနဲ့ဖမ်းဆီးရယူမှုတွေဟိုလုပ်ပြီးတော့ဒီကိုနိုင်ငံကိုပြန်ပို့မဲ့အစီအစဉ်တွေရှိတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့တတိပေးတာမျိုးတွေတော့ရှိပါတယ
်ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာလည်းအာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ဆွေးနွေးပွဲကိုဆန္ဒပြတာတွေမလုပ်ဖို့အတွက်ထိုင်းအနာပိုင်တွေကသတိပေးမှုတွေလုပ်ထားတယ်လို့လည်းရေးသားထားပါတယ
်ဒီထိုင်းကျွန်တော်တို့လူမှုကြီးကြပ်ရေးဟိုစာဝန်ကဘူချုပ်ကျောက်ကပြောတော့အခုဒီသူတို့ရဲ့စမက်ဒီအခုလုပ်မဲ့ဒီဒီလာကနေပတ်သက်ပြီးတော့ဆန္ဒပြမှုတွေကျွန်တော်တို့ရိုးရိုးစံခါဖြစ်မှုတွေလုပ်ရဆိုရင်ကျွန်တော်တို့မေကွန်းမေးမယ်ပြီးလို့ရှိရင်ကျွန်တော်တို့အဲ့လိုပေါ့ကောနော်မေကွန်းနေမေးမယ်ပြီးလို့ရှိရင်ပြန်ပို့မယ်ဒီသူတို့ဟိုပြောထားတဲ့ပြောရှိတယ်နောက်တစ်ခုကလည်းပြီးခဲ့တဲ့လကျွန်တော်တို့ဆယ်ရက်ပေါ့နော်ဒီအောက်တိုဘာ10ရက်နေ့ကနေစပြီးတော့ပြီးခဲ့တဲ့အခုဟိုသတင်းကနေဒီအထိဖန်ထားတဲ့နိုင်ငံသားကပထောင်ကျော်လောက်ရှိပြီဆိုတဲ့ဟာမျိုးလည်းသူတို့ပြောထားတယ်နောက်ဒီ UK ပြည်တဲ့ဟိုဥစားပေါ့နော်ဒီကျွန်တော်ကလည်းပြန်ပို့တဲ့လူတော်မှ2000လောက်ရှိတယ်သူတို့သတင်းစာတွေမှာသူတို့တွေ့ရပါတယ်
ထိုင်းနယ်ဇက်တွေမှာလည်းအဖမ်းအဆီးတွေရှိနေတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကလည်းပြောပါတယ်
။တော်ဝင်တက်မလို့ဦးစီးပြီးတော့ငွေကြေးဆောင်တက်တယ်၊ပူကင်းရဲတက်ဖွဲ့လဝကအဲ့လိုအဖွဲ့စုပါဝင်တဲ့အဖွဲ့တွေကနေပြီးတော့ထိုင်းနိုင်ငံတော်မှာရှိတဲ့နိုင်ငံသားတွေကိုအနိကဆောက်ကြည့်နေတယ်။အထူးသဖြင့်ဖြစ်ပြောင်းလုပ်သားတွေကြားထဲမှာရှိနေတဲ့လူကုန်ကူးမှုတွေမူရေးစေဝါကြောင့်ဝေဖောက်ကားပြုနေတုံးဆွေးမှုတွေလက်လက်နဲ့ဆက်ဆက်ပတ်သက်မှုရှိသလားအကြံဖတ်မှုနဲ့ဆက်ဆက်ပတ်သက်မှုရှိလားအဲ့ဒါတွေကိုအနည်းငယ်ဆောင်ကြည့်နေတယ်။အဲ့တော့တနည်းကိုခမန်းကြီး40နဲ့80ဒီဆိုင်နယ်မြောက်ပိုင်းရေစပ်မြို့ဖြစ်တဲ့ဒီနယ်ဆောင်မှာဖမ်းဆောင်နေရတာကိုကျွန်တော်တွေ့ရတယ်
ထိုင်းဆိုရကတော့ Queen City Kit Conversion Center အပါအဝင် APEC နဲ့တက်ဆိုင်တဲ့နေရာတွေမှာဆန္ဒပြပွဲတွေခွင့်မပြုဖို့လမ်းများပိတ်ပြီးလုံခြုံရေးတွေတင်းကျပ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ရှင်။